စစ်တပ်ကနေနိုင်ငံတော်အာဏာကိုသိမ်းပိုက်ခဲ့တာတနည်းပြည့်ခဲ့ပြီးတဲ့နောက်တိုင်းနဲ့ဒီနယ်နဲ့တပိတ်မောက်ဆန္ဒပြမှုတွေလက်နက်ကင်ဆန့်ကျင်တော်လှန်တာတွေရှိနေသေးပါကရင်ဒီချင်းနဲ့ကရင်တိုင်းသားဒေသတွေမှာလက်နက်ကင်တော်လှန်မှုအစီအမြင့်ဆုံးဖြစ်နေပါတယ်လက်နက်ကင်အဖွဲ့တွေအနေနဲ့ရှေ့ဆက်ဘယ်လိုလှုပ်ရှားကြမလဲဘယ်လိုအခက်အခဲတွေရှိနေပါသလဲဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုဆက်ပြောပြပါမယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကရင်ဒီကရင်ချင်းစတဲ့ပြည်နယ်တွေမှာဆက်နောက်ရှင်ဆန့်ကျင်ရေးလက်နက်ကင်တိုက်ပွဲအရှိန်မြင့်လာပါတယ်ကီနီဒီသားဘက်မှ2021ခုနှစ်မေလကစပြီးကီနီကာဝယ်ရစ်တပ်ပေါင်းစုဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဆက်တင်ဖြစ်ပြီးတော့အခုချိန်မှာပြည်နယ်အနှံ့တော်လှန်မှုအခြေမြင့်တက်လာနေတာပါအခုလိုဆရာနာရှင်စနစ်တော်လှန်မှုမှာစိတ်ပိုင်းဆိုင်ရာတာဝန်မှုတွေရနေတယ်လို့ကီနီမျိုးသားကာဝယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ခံကပြောပါတယ်
ကျွန်တော်တော်လှန်ရေးဒီလိုပဲလို့စစ်ကောင်စီရဲ့အာဏာသိမ်းကိုဆန့်ကျင်တယ်လုံးဝလည်းမခံနိုင်ဘူးဆိုတော့အထင်ကနေပြပြီးတော့မဟုတ်ဘူးပဲရမမစင်ရတဲ့ပုံနောက်တော့ PNDAT စာရိကလေးဒါစကောင်စီရဒီလိုအပေါ်စက်ပေါ်နေစက်ပေါ်နေဆက်စီကိုပဲရှိရဲကျွန်တော်တို့မှာတာလုံနဲ့အားရှိရဲကျွန်တော်တို့မှာတာလုံနဲ့စိတ်ဓာတ်ရီကျွန်တော်တို့မှာတာလုံနဲ့မြန်မာပြည်နည်းဖြစ်တဲ့အတွက်ဒီလုံလောက်မှုတွေကိုကျွန်တော်တို့လေ့လာရှိပြီးတော့စက်ပေါ်နေဆက်ပေါ်ဆောင်တော့ကိုပဲရှိရဲခင်ဗျာ
စစ်ကောင်စီတပ်တွေကိုတော်လာနေတဲ့ကီအန်ဒီကာဝေးအဖွဲ့တွေမှာလက်နက်အားနည်းမှုရှိနေတယ်လို့ KNDF ပြန်ကြားရေးတာဝန်ကပြောပါတယ်
။ခုချိန်မှာကျွန်တော်တို့အခက်အခဲတွေကတော့လက်နက်ထဲရနေဆက်ဆောင်လုံးကျွန်တော်အခက်အခဲဘုံရတာဖြစ်ခဲ့ဒီမှာတော့မဖြစ်တဲ့ကျွန်တော်တို့ရဲ့စီးရင်ချင်တွေကတနည်းပတ်လုံးပြီးပါတယ်လို့ပဲကျွန်တော်ပြောရမယ်။တနည်းစီးရင်ရဲ့အခက်အခဲတွေကအခုဆုံးတော့လီဂျန်ကိကူနဲ့လာတဲ့ခါတွေကဆက်ဆိုးတဲ့အပေါ်မှာအခက်အခဲတွေနဲ့တိစားရမယ်ပေါ့လေ။
ပြီးခဲ့တဲ့ဇန်နဝါရီလကစစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်မှုတွေအပြင်းထန်လုဆောင်ခဲ့လို့ရိုင်ကော်မြို့ပေါ်ကလူအများအပြားစစ်ဘေးတိမ်းရှောင်နေရပါတယ်။ကီနီဒေသမှာရိုင်ကော်၊ဒီမော့ဆူ၊ဖရူဆူ၊မူပြဲအစရှိတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ကီနီအမျိုးသားကာကွယ်ရေးအဖွဲ့ KNDF ၊ကီနီတပ်မတော် KA ၊ကီနီပြည်သူ့ကာကွယ်ရေးအဖွဲ့၊မူပြဲကာကွယ်ရေးအဖွဲ့အစရှိတဲ့တပ်ပေါင်းစုတွေနဲ့တိုက်ပွဲဖြစ်နေတာပါ။တိုက်ပွဲဖြစ်စဉ်တွေအတွင်းဒီသားခံပြည်သူတသိန်းခွဲလောက်နေရဲစွန့်ခွာစစ်ဘေးတိမ်းရှောင်နေရပါတယ်။အလားတူချင်းပြည်နယ်ဘက်မှာလည်းမင်းတပ်မတူပီထန်တလန်ကံပက်လက်ဟာခါတီဒိန်တွန်းစံအစရှိတဲ့မြို့နယ်တွေမှာဒေသခံချင်းကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်နေပါတယ်။လက်ရှိချင်းကာကွယ်ရေးအဖွဲ့တွေအနေနဲ့ဆရာလာရှင်စနစ်ကြာဆုံးရေးအတွက်တိုက်ပွဲဝင်သွားမယ်လို့မတူပီချင်းကာကွယ်ရေး CNDF အဖွဲ့ပြောရေးဆိုခွင့်ရှိသူကိုနေဦးလင်းကပြောပါတယ်။
ကကကအာနာတိန်ကတော့တနည်းပြည်ပေါ်တော့ကျွန်တော်တို့ဒီပြည်ကတော့သူတို့ရဲ့အာနာတိန်မှုကိုကျွန်တော်လက်မခံဘူးကျွန်တော်အတော်ပေါ်မြေပြေတော်မဆယ်ပါတော့ဒီနေ့ကပြီးတော့မှကျွန်တော်တို့ခုကြံဆက်ပြီးအကောင်းဆုံးပြင်ဆင်တဲ့ဟာတွေရှိရပေါ်တော့ကကကကိုလုံးဝလုံးဝလက်မခံနိုင်ပါဘူးပေါ့နော်ကျွန်တော်တို့တိုင်းရင်းသားတွေအတွက်ပေါ့နော်ဒီကုပက်တမကိုအန်ဒီရဲ့အတွက်ကိုကျွန်တော်တို့အစိုးရဆက်လက်ဆက်သွယ်ဖို့ရပေါ့နော်
တိုက်ပွဲဝင်နေတဲ့ကာကွယ်ရေးအဖွဲ့တွေအနေနဲ့လက်နက်ခဲယံအကူအညီမရကြဘူးလို့ကိုနေဦးလင်းကပြောပါတယ်
ဒီနေ့ပြောမယ်ဆိုရင်ဒီကကာကွယ်ရေးတပ်ဖွဲ့အစီအစီမှာရှိတဲ့ဒီလက်နက်ကိုင်တွေအားလုံးအတွက်ဒီအချိန်ကြီးဖြည့်ဆည်းပေးဖို့နော်ဒီလက်နက်ကိုင်တွေဖြည့်ဆည်းလို့တက်စင်ပြေလို့တန်ကြီးကြီးအစိုးရတို့အနေနဲ့တော့အလုံးစုံမရှိသေးဘူးပေါ့နော်ဒါမဲ့ဒီကြားထဲမှာဒီတက်နိုင်တဲ့ဆက်ကနေဒုက္ခတွေအတွက်ဒီရှူဒန်းပြေးတဲ့ခါမျိုးတွေရှိတယ်။သူရဲ့နိုင်တဲ့ဆက်ကနေတော့ဒီအန်ကြီးအစိုးရပိုင်းနေနဲ့ဒါလို့ဆောင်တယ်ပေါ့
ချင်းပြည်နယ်ဘက်မှာစစ်ကောင်စီတပ်ကနေအနော်ရထားစစ်စင်ရေးဆိုပြီးအင်အားလုံးရင်းနဲ့ထိုးစစ်ဆင်နေတာကြောင့်နေ့စဉ်တိုက်ပွဲဖြစ်နေပါတယ်တိုက်ပွဲတွေကြောင့်ဒေသခံတသိန်းကျော်စစ်ဘေးတင်းဆောင်နေရပါတယ်။ကရင်ပြည်နယ်ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဖာပွန်ခရိုင်တထုံခရိုင်နဲ့ဒူပလာယာခရိုင်ဘက်မှာလည်း KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်နေသေးပါ။ကြားကာလအမျိုးသားညီညွတ်ရေးအစိုးရအနေနဲ့စစ်ကောင်စီကိုတော်လှန်နေတဲ့ PDF အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလက်နက်အကူအညီပေးမယ်လို့သတင်းထွက်နေပေမဲ့အကူအညီမရသေးဘူးလို့ KNU တပ်မဟာငါပြောခွင့်ရဗိုလ်မှူးစောကလေတူကပြောပါတယ်။
အဲ့ဒီလေပတ်တယ်လားတော့ဒီလိုကဒီလိုကဒီတာကြည့်ရတော့ဒီလိုကရောက်ကြည့်ရတယ်မရှိသေးဘူး။ဒါနဲ့အရင်အစောပြည်ကြီးပြီးတော့ဆက်လက်ပြီးတော့အခုရောက်ကြည့်နေပြီးဒီလိုကျေးဇူးတင်လို့လည်းအဲ့ဒီလိုတော့ဒီလိုလေးကလည်းရှိပါရဲ့လေ
။ KNU တက်မဟာငါဖာပုန်ခိုင်ဘက်မှာတော့နေ့စဉ်လိုတိုက်ပွဲဖြစ်နေတယ်လို့လည်း KNU ဖာပုန်ခိုင်ပြောခွင့်ရဘရူမမန်းကပြောပါတယ်။
ဒီစဉ်နဲ့အများဖြစ်တဲ့လူပဲရင်ကပြောကြည့်ပါမယ်။တိုက်ပွဲတွေဖြစ်နေပါဘူးနော်။စစ်ကောင်စီဘက်ကလက်နဲ့ကြီးနဲ့တိုက်ခတ်တာဆိုပြီးတိုက်ပွဲသဘောထားမကပြန်နဲ့စစ်ကောင်စီကအရသာဟောပြစ်မှတ်ထားတယ်။တိုက်ခတ်နေတာကိုပြင်းနေရတယ်လို့ပြောရမှာဖြစ်ပါတယ်။
ကျင်းပြင်းနယ်ဖော်ပုံမြို့နယ်ဘက်မှာ 2018ခုနှစ်မလကတည်းကစလို့ KNU ကင်းအမျိုးသားအစည်းအရုံးတက်မှာငါအဖွဲ့နဲ့မြန်မာစစ်တပ်တို့စီရေးပိပခဖြစ်လာပြီး2020ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေဇက်တိုက်ဖြစ်လာနေတာပါနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသား9000လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွတ်ရာနေရာတွေမှာခိုးလုနေကြရပါတယ်လက်ရှိစီရေးတက်မှာနေတဲ့ကရင်နီကရင်ချင်းစတဲ့ဒိုင်းနာဒေသတွေမှာသိမ်းနဲ့ချီတဲ့စစ်ဘေးရှောင်ရွာသားတွေစားတောက်နေတိုင်းကြီးကျမ်းမာရေးပညာရေးစတဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ